Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်ဧပြီလ20ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြွှင်လန်းချက်မြေကြပါစီရှင်ကျမကတင်ကြီးထိုက်ပါ
ကျမဆုမြတ်မမရှင်နင်းမြုပ်နေတဲ့တောင်ကိုရီးယားကရော့တင်မောတွေကိုရင်ခုတင်မောတွေဝင်ရောက်ပြီးတော့ဒီအလောင်းတချို့ကိုဆွဲထုတ်နိုင်ခဲ့ကြပါတယ်ဗာတီကန်မှာအီစတာနေ့အထိမ်းအမှတ်ဝိပုဘွဲကိုပိုယဟမင်းကြီးဖရန်စစ်ကဦးဆောင်ကျင်းပပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာအပြီးမှာတော့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမ်းမာရေးအခြေအနေကိုအရင်ဆုံးပြောပြပေးဖို့ရှိပါတယ
်ဒီကြေးအစီအစဉ်ကမှာပါအတွင်းညမှာပါအခုအချိန်ကစိုးရိမ်နေရတဲ့အချိန်ပါဗျာ။ဒါတိုးတက်တယ်လို့ကြောင်ရင်းနေရမပြောပါဘူ
း။သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမကြီးအချိန်နေနောက်ဆုံးရသတင်းပါရှင်။ဒီနောက်မှာတော့ဒီကနေ့ကြာရောက်တဲ့ခရစ်တော်ရှင်ပြန်ထမြောက်တဲ့ Easter ပွဲတော်မှာမြန်မာပြည်သူတွေအတွက်စုတောင်းစကားတွေ၊နောက်မန္တလေးမှာတိမ့်ထောင်ပေါင်းများစွာတမိုးရှိတဲ့မိုးရစ်ဆေးဝါးတွေဖတ်စီရမိတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းတင်ပြပေးမှာပါ။ဒါဒီမတိုင်ငယ်ခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်။နင်းမြုပ်နေတဲ့ Seawall တောင်ကိုရီးယားကတို့တင်မောတွေကိုရင်ခုတမားတွေဝင်ရောက်ပြီးတော့အလောင်းတချို့ကိုဆွဲထုတ်နိုင်ခဲ့ကြပါတယ်။အခုအချိန်ထိအတည်ပြုနိုင်သလောက်သေးဆုံးသူ56ယောက်ရှိသွားပြီးတော့246ယောက်ကတော့သေသလားရှင်သလားမသိရသေးပါဘူး။အများဆုံးသေဆုံးသူဟာအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ကြပါတယ်။တာမန်ပြည်သူလှုပ်အားပေးတွေပါဝင်တဲ့ရင်ခုန်သမားတွေဟာကြမ်းတမ်းနဲ့လှိုင်းတံနဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့အခြေအနေမှာပဲနေနေတဲ့သင်မောတွေကိုဝင်နိုင်ဖို့စ조사ခဲ့ကြရတယ်လို့ကံယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကိုမြုံစုတ်ကအခုလိုမျိုးရှင်းပြခဲ့ပါတယ်
။တုံးတီမီဒီ쪽저쪽가이드라인을통해서다발적으로지금들어가고집중적으로수색하고있는그런상태가되었습니다
ရှာဖွေရေးဖွဲ့တွေဟာသင်မော်တွေကိုဗက်ပေါင်းစုံကနေဝင်ရောက်နေပြီးတော့ခက်ခက်ခဲခဲပိုက်ဆိုင်တိုက်ရှာဖွေမှုတွေကိုလုပ်နေကြတယ်လို့ကံယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကကိုရီးယားဘာသာနဲ့ပြောသွားတာပါရင်းငုတ်သမားတွေဟာစနေနေ့ညနှောင်းပိုင်းမှာသင်မော်အခန်းတွေရဲ့မှန်ပရင်းပေါက်တွေကိုရိုက်ခွဲပြီးတော့အခန်းထဲကနေပထမဆုံးအလောင်းကိုဆွဲထုတ်နိုင်ခဲ့ပါတယ်ဧပြီလ16ရက်ဗုဒ္ဓဟူးနေ့ကတင်းမောက်နှင်းမြုပ်သွားတဲ့သင်္ဘောမှာခရီးသည်456ယောက်ပါသွားပြီးတော့194ယောက်ကိုပဲကယ်ဆယ်နိုင်ပါတယ်သင်မောဘေးဆောင်ပြီးတော့နေခဲ့ချိန်တုန်းကဒီစိတ်မချရတဲ့ရေလန်းချောင်းနေရာမှာအသက်26နှစ်အရွယ်သင်မောတတိယအရာရှိကပဲ့ကိုထိန်းခဲ့တာဖြစ်ပြီးတော့အဲ့ဒီနေရာမှာအရင်တုန်းကသူတခါမှပဲ့ထိန်းခဲ့ဘူးတာမဟုတ်ဘူးလို့တောင်ကိုရီးယားအစိုးရရှေ့နေတွေကပြောပါတယ်အဲ့ဒီအချိန်မှာသင်မောကပတန်ဟာသူ့ရဲ့အခန်းထဲမှာရှိနေပြီးတော့ခုလိုအတွေ့အကြုံမရှိတဲ့ဒီတတိယအရာရှိကိုပဲ့ထိန်းခန်းထဲမှာထားခဲ့တာဖြစ်တယ်ဆိုတာကိုလည်းတောင်ဝင်ရှိသူတွေကအတည်ပြုပါတယ်သင်မောနေနေစဉ်ခီးတဲ့တွေကိုဒီအတိုင်းထားပြီးတော့ဘေးလွတ်အောင်ထွက်ပြေးခဲ့မှုနဲ့သင်မောကပတန်နဲ့သင်မောအမှုရဲ2ယောက်ကိုလည်းဖမ်းဆီးတရားစွဲထားပါတယ်ရှင်
။ယူကရိန်းနိုင်ငံမှာတော့ Easter ပွဲတော်ရဲ့အတွင်းနိုင်ငံရဲ့ရှေ့ဘက်ဒေသမှာလူသေပျောက်ရှိတဲ့ပြစ်ခတ်မှုတစ်ခုဖြစ်ခဲ့တဲ့အတွက်စိတ်ပြစ်ဒေါသထွက်စရာကောင်းတယ်လို့ရုရှားနိုင်ငံဘက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေစောင့်နေတဲ့ယူကရိန်းစစ်ဆေးဂိတ်တစ်ခုမှာတနက်နေ့ပြစ်ခတ်မှုဖြစ်တဲ့အတွက်လူတစ်ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါပေမဲ့ခွဲထွက်ရေးသမားတွေအပါအဝင်သေဆုံးသူ၄ယောက်ထိရှိနိုင်တယ်လို့လည်းသတင်းတချို့ကဖော်ပြပါတယ်။ဒီကနေ့တနင်္ဂနွေမနေ့စောစောပိုင်းကစလာဗီယန်စ်မြို့နားမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကချက်ချင်းအတည်ပြုချက်တစုံတရာမပေးနိုင်ခဲ့ပါဘူး။ဒီတိုက်ခိုက်မှုဟာတနက်သမားတွေရဲ့ရန်စမှုဖြစ်ပြီး KF အာနာဘိုင်နေဘက်ကအမျိုးသားအစိုးရဝါဒီတွေကိုလက်နက်မကိုက်နိုင်အောင်ထိ ंछ ုပ်ခြင်းနဲ့စန္ဒမရှိတာကိုတက်သေးပြတာပဲလို့ရုရှားဘက်ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။တိုက်ခိုက်မှုရဲ့နောက်ကွယ်မှာရုရှားတပ်တွေရှိတယ်လို့ယူကရိန်းနိုင်ငံကအဖွဲ့တစ်ခုကဆွဆွဲပြောဆိုပါတယ်။ဒီတိုက်ခိုက်မှုကရုရှားထောက်ခံတဲ့စစ်သွေးကြွတွေရဲ့ထိ ंछ ုပ်မှုအောက်မှာရှိနေတဲ့ Slavyansk မြို့နားမှာဖြစ်ခဲ့တာပါ။အခုရပိုင်းတွင်ရုရှားထောက်ခံသူစစ်သွေးကြွတွေတိမ့်ထားတဲ့အဆောက်အုံတွေကနေသူတို့ကိုဖေရှားဖို့လုပ်နေတဲ့စစ်စင်ရေးကိုခဏဆိုင်းငံ့ထားတယ်လို့ယူကရိန်းဆိုရကကြေညာခဲ့ပြီးနိုင်ပိုင်းအတွင်းကလို့တိုက်ခိုက်မှုဖြစ်ခဲ့တာလည်းဖြစ်ပါတယ်။ Easter ပိတ်ရက်တွင်မှစစ်စင်ရေးခဏရပ်ထားတာနဲ့ဒီတိုက်ခိုက်မှုအဆက်ဆက်ရှိနေတယ်လို့ယူဆစရာရှိပြီးတော့အခုလို့ဆိုင်းငံ့ထားတဲ့အတွက်ဥရောပသမဂ္ဂလေလာစောင့်ကြည့်သူတွေအနေနဲ့ယူကရိန်းရှေ့ပိုင်းဒေသမှာတင်းမာမှုလျှော့ချဖို့အထူးအဖွဲ့တစ်ဖွဲ့ပြင်ဆင်နိုင်အောင်အချိန်ပိုရစေနိုင်တယ်လို့လည်းနိုင်ငံရေးဝန်ကြီးအန်ဒရီဒက်ချီရှိုးကပြောဆိုပါတယ်
ခရီးယံဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်အမြတ်ဆုံးနေ့ဖြစ်တဲ့ ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့အီစတာနေ့ကိုကမ္ဘာတဝန်းကခရစ်ယာန်တွေဆင်နွှဲနေကြပါတယ်ဗာတီကန်ကစိန့်ပီတာရှင်ပြည်မှာဒီကနေ့ကျင်းပတဲ့ Easter ဝိပုစုတောင်းပွဲကိုပိုယဟန်မင်းကြီး Francis ကဦးဆောင်ပြီးတော့ကျင်းပခဲ့ပါတယ်
။ Precipus et meritis beati Maria semper virginis beati Michaelis arcangeli beati Ioannis Baptiste et Santorum apostolorum Petri et Pauli et Onium Santorum Miserator vestri omnipotens
ပိုယဟန်မင်းကြီးရဲ့ Easter ဝိပုစုတောင်းပွဲကိုထောင်ပေါင်းများစွာသောကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေလာရောက်တရားနာခဲ့ကြပါတယ်။ယေရှုခရစ်တော်ဖွားမြင်တဲ့ဘက်သလေဟမ်မှာတော့စနေနေ့ညတုန်းကစိန့်ကက်သရင်ဘုရားကျောင်းမှာဒီအစဉ်အလာအတိုင်းဘုရားဖူးတွေစုဝေးဝတ်ပြုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေကြတဲ့ဗြိတိန်ဒုတိယမြောက်အင်ရှစ်မင်းသားကမ်ဘရစ်မြို့သားဝီလျံနဲ့မြို့သားကတော်ကက်သရင်တို့ကလည်းဆစ်ဒနီမြို့ရဲကစိန့်အန်ဒရူးစ်ကအင်္ဂလီကန်ဘုရားကျောင်းမှာအီစတာဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။ဝတ်ပြုပွဲအခမ်းအနားအပြီးမှာတော့မင်းသားဝီလျံနဲ့အကျဉ်းတော်ကက်သရင်တို့ကဒီ First Fleet Bible တမန်ကျမ်းစာအုပ်မှာလက်မှတ်ရေးထိုးပါတယ်။1988ခုနှစ်မှာဩစတြေးလျတိုက်ကိုပထမဆုံးအတုပ်ရောက်ရှိလာတဲ့ရာဇဝတ်သားတွေဥရောပကအခြေချလာသူတွေနဲ့အတူပါလာတဲ့ James ဘုရင်လက်ထက်ကတမန်ကျမ်းစာအုပ်မှာ Elizabeth ဘုရင်မကြီးအပြင်ဒီမင်းသား William ရဲ့မိဘတွေဖြစ်ကြတဲ့ Charles မင်းသားနဲ့ Diana မင်းသမီးတို့ကလည်းအရင်တုန်းကလက်မှတ်ရေးထိုးခဲ့ကြပူပါတယ်တခါဒီပြဿနာဖြစ်နေတဲ့ယူကရိန်းနိုင်ငံမှာကျင်းပတဲ့ Orthodox Christian တို့ရဲ့ Easter ပွဲမှာတော့ Ukraine Orthodox ဘုရားကျောင်းရဲ့ဘာသာရေးခေါင်းဆောင်ကြီးကယူကရိန်းနိုင်ငံပျက်စီးအောင်တိုက်ခိုက်နေတဲ့ရုရှားနိုင်ငံဟာရန်သူဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာလည်း Orthodox Easter ဝတ်ပြုပွဲကိုကျင်းပခဲ့တာမှာသမ္မတဗလာဒီမီယာပူတင်နဲ့ဒီဝန်ကြီးချုပ် Dmitry Medvedev တို့တက်ရောက်ခဲ့ပါတယ်။ဒီရုရှား Orthodox ဘုရားကျောင်းရဲ့ဘာသာရေးခေါင်းဆောင်ကြီးကဦးဆောင်ပြီးတော့ယူကရိန်းမှာရှိတဲ့ရုရှားလူမျိုးတွေအတွက်ဝတ်ပြုဆုတောင်းခဲ့ကြပြီးတော့သူ့ရဲ့အဆိုကြီးမြတ်တဲ့ရုရှားနိုင်ငံကိုဖျက်ဆီးဖို့လုပ်နေမှုတွေအဆုံးသတ်ပါလို့ပြောကြားသွားပါတယ်ရှင်။
ဂျေရုဆလင်မြို့တော်ရဲ့ဘာသာရေးအထွတ်မြတ်နေရာတစ်ခုဖြစ်တဲ့ El Aqsa ဘလီဝတ်ပြုကျောင်းကိုကြောက်ခဲတွေနဲ့ပောက်ခဲ့တဲ့အတွက်ပါလက်စတိုင်း16ယောက်ကိုရေယူဖမ်းဆီးခဲ့တယ်လို့ Israel ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဆန္ဒပြသူတွေနဲ့ဖြစ်တဲ့ရုံရင်ဆန်ခတ်မှုမှာရဲတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ Easter ပိတ်ရက်ထဲမှာတနင်္လာနေ့ကဒီဧည့်သည်တွေနဲ့နိုင်ငံခြားခရီးသည်တွေအတွက်အဲ့ဒီဘလီဖျားကျောင်းကိုဖွင့်ပေးခဲ့ခြင်းမှာအခုလိုပြဿနာဖြစ်ခဲ့တာဖြစ်ပါတယ်။Israel Palestine Pre-Bekka ဖြစ်ရာအခြေချနေရာနဲ့ဘာသာရေးပြဿနာရဲ့ကဲဆတ်ဆုံးနေရာတွေကတခုလို့ဆိုနိုင်တဲ့အဲ့ဒီဗလီကျောင်းသားမှာတိုက်ခိုက်မှုစခဲ့တာပါဘာသာရေးရမွတ်စလင်တွေအတွက်တတိယမြောက်အမြင့်မြတ်ဆုံးဖြစ်တဲ့အဲ့ဒီနေရာဟာဂျူးတွေအတွက်လည်းတမန်ကျမ်းစာဝတ်ပြုကျောင်းနှစ်ကျောင်းရှိလို့ Temple Mount လို့ခေါ်ပြီးဘာသာရေးအရအထွတ်မြတ်ဖြစ်ဆုံးနေရာတွေကတခုဖြစ်ပါတယ်
ဒီအမေရိကန်တာညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ကနေညနေဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဆီးရီးယားနိုင်ငံကသူ့မှာရှိနေတယ်လို့လူသိရှင်ကြားပြောထားတဲ့ဓာတ်လက်နက်တွေက80ရာခိုင်နှုန်းကိုဖယ်ရှားဒါမှမဟုတ်ရင်ဖျက်ဆီးခဲ့ပါတယ်ဆီးရီးယားကဓာတ်လက်နက်တွေဖယ်ရှားဖျက်ဆီးရေးအတွက်ပူးတွဲဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့ဓာတ်လက်နက်တားဆီးရေး OPCW အဖွဲ့တို့ရဲ့အထူးညှိနှိုင်းရေးမှူးစစ်ဒရစ်ခါကဒီအချိန်နဲ့ဆက်ပြီးတော့သွားမယ်ဆိုရင်ဧပြီလမကုန်ခင်ဆီးရီးယားဓာတ်လက်နက်တွေဖျက်ဆီးပစ်ရေး OPCW ရဲ့သတ်မှတ်ချက်အတိုင်းဖျက်ဆီးနိုင်လိမ့်မယ်လို့ပြောပါတယ်ဒမတ်စကတ်မြို့ပြင်နားမှာဓာတ်တန်းခွေနဲ့တိုက်ခိုက်ခံရမှုကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့အတွက်ဆီးရီးယားအပေါ်နိုင်ငံတကာကဖိအားတွေတိုးမြှင့်ပေးခဲ့ပြီးတဲ့နောက်မှာဆီးရီးယားမှာရှိနေတဲ့ဓာတ်လက်နက်တွေဖျက်ဆီးပစ်ပါမယ်လို့သမ္မတဘာရှာအယ်အာဆတ်ကသဘောတူခဲ့ပါတယ်ရှင်
အီဂျစ်နိုင်ငံမှာတော့တနက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကခိုင်ရိုမြို့ပြင်ဘက်လမ်းပေါ်မှာသူတို့စီးလာတဲ့ကားကိုရပ်ခိုင်းဖို့ကြိုးစားချိန်မှာတနက်သမားတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုစပစ်ခဲ့တာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးကပြောဆိုပါတယ်။တိုက်ခိုက်သူတွေဘက်ကအထက်စီးရခဲ့တာကြောင့်လုံခြုံရေးအဖွဲ့ကတနက်သမားတွေကိုလက်ရမဖမ်းနိုင်ခဲ့ဘူးလို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်။
တနင်္ဂနွေလုံးအပြည့်ခတ်ရက်စဲရေးရရှိအောင်ကြိုးစားနေတယ်လို့ဆိုရဲဒီအစိုးရရဲ့တပ်တွေနဲ့ကချင်လက်နက်ကိုင် KIA တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒီလာထဲမှာတပ်မတော်ဘက်ကပုံမှုတယောက်အပါအဝင်စစ်သား10ယောက်ထက်မနည်းကြာဆုံးခဲ့တယ်လို့အစိုးရကတရားဝင်သတင်းထုတ်ပြန်ခဲ့ပါတယ်။မန်စီမြို့နယ်ပန်ခန်းဒေသနဲ့မိုးမောက်မြို့နယ်ဗမော်စိန်လုံလွဲကျဲဒေသတွေထဲမှာဧပြီလထဲမှာဖြစ်ပွားတဲ့တိုက်ပွဲတွေမှာစစ်တပ်ဘက်က10ယောက်ထက်မနည်းကြာဆုံးခဲ့ပြီးတော့ KIA တပ်ဖွဲ့ဝင်တွေရဲ့အလောင်း14လောင်းကိုရရှိခဲ့တယ်လို့သတင်းထဲမှာဖော်ပြထားပါတယ်။ သမရဦးသိန်းစိန်ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကဒီလက်နက်ကိုင်တိုင်းရင်သားအဖွဲ့တွေနဲ့အပြစ်ခတ်ရဆဲရေးနဲ့ငြိမ်းချမ်းရေးအတွက်သဘောတူညီမှုရရှိနိုင်အောင်ဆောင်ရွက်နေချိန်မှာပဲအခုလိုမျိုး KIA ကချင်တပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတာပါ။ကချင်ပြည်နယ်မှာအခုနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပြေးစစ်ရှောင်ဒုက္ခသည်9000လောက်ထွက်ပြေးတင်းရှောင်နေကြရပြီးတော့နေထိုင်စားသောက်ရေးအခက်အခဲတွေတွေ့နေပါတယ်ရှင်
။အခုဒီပိုင်းပါကစ္စတန်နိုင်ငံမှာသတင်းသမားတွေကိုတပ်ဖြတ်ခံနေရတဲ့အထက်ကလက်တလော့ဖြစ်ရတစ်ခုကတော့ထင်ရှားတဲ့ရုပ်မြင်သတင်းတင်ဆက်သူတယောက်ကိုတနက်နေ့ပြစ်ခတ်ခံရတာဖြစ်ပါတယ်။ဂျီယိုလို့ခေါ်တဲ့ပုဂ္ဂလိကရုပ်မြင်သတင်းဌာနကသတင်းသမားဟာမစ်မာကိုစနေနေ့ကခရာချီမြို့မှာတနက်နေ့ပြစ်ခတ်ရပြီးဒဏ်ရာရခဲ့ပေမဲ့သူအသက်ရှင်နိုင်ခြေရှိတယ်လို့မျှော်လင့်ရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူလို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်မပေးသေးခင်အရင်ဆုံးဒီသတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမရဲ့အခြေအနေကိုအရင်ဆုံးပြောပြပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကအဖွဲ့ဝင်တဦးဖြစ်တဲ့သတင်းစာဆရာကြီးဦးဝင်းတင်ရဲ့ကျမကြီးဟာစိုးရင်ရဆဲအခြေအနေမှာရှိနေသေးတယ်လို့ဦးဝင်းတင်ကိုအနီးကပ်ပြုစုပေးနေသူတဦးဖြစ်တဲ့ကိုပေါက်ကပြောပါရယ်။ရန်ကုန်စည်ယုံကြီးက ICU အရေးပေါ်အခန်းမှာတင်ထားရဆဲဖြစ်ပြီးအခုအသံမလွင့်ခင်အချိန်မှာဆက်သွယ်မေးမြန်းကြည့်တော့တတိယအချိန်မြောက်ကြောက်ကပ်စီဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းကိုကိုပေါက်ကအခုလိုပြောပြပါဗျ
။အခုဒီနေ့ဝန်ကြီးများကတတိယအချိန်ကြောက်ကပ်စီဖို့ပြင်ဆင်နေကြပါကြာဝင်နေ။မနေ့ကဒုတိယဒေသကြီးရောညပိုင်းမှာတော့နည်းနည်းလေးအဲ့လိုပေါ့သူကအစမထားတဲ့ဒိစ္စနဲ့မောရပါနော်အသက်ရှင်မှန်ဖြစ်တာနှလုံးကမှန်ဖြစ်တာလေးရှိပါတယ်။ဆရာကြီးတွေပြောရတော့အစုံတဲ့ဟိုကြီးနည်းနည်းရောက်တဲ့တော်ရှိတယ်ဒီမမသက်ရှိပါတယ်ဘောပေါ့နော်။အခုချိန်ကြီး ICU ထူးစားမှာပါခါအတွင်းရမှာပါ။လောလောဆယ်မှာအစုပ်ကလည်းအမေသားရောက်ပြီးတော့ရေဝင်ပြင်းလို့ဖြစ်နေတယ်။ငကိုစိတ်ရတဲ့ကျိုးစားကလည်းအစာအိမ်နဲ့ဦးလမ်းကြောင်းမှာတဲဆွတ်တဲ့ဗဒိယာကြောင့်ဖြစ်တယ်။အဲ့ကြောင့်တော့ဒါကလေးပြောရရင်တော့တတော်လေးစုံနေတဲ့သဘောတော့ရှိပါတယ်။အခုအဓိကကတော့ကြောက်ကြက်ကနေအလုံးမလို့တဲ့အတွက်ကိုယ်ဝင်လို့စိတ်တက်တာညမှာဆိုကြောက်ကြက်ရှင်းနေရတာဖြစ်ပါတယ်။အခုအချိန်ကစိုးရိမ်နေရတဲ့အချိန်လိုပါခင်ဗျာ။ဒါတိုးတက်တယ်လို့ကြံဝင်နေရမပြောပါဘူ
း။လောလောဆယ်မှာတော့ဒီသတင်းစာဆရာကြီးဦးဝင်းတင်ကိုလူနာလာကြည့်မေးမြန်းသူတွေရှိပေမဲ့စကားပြန်ပြောနိုင်ခြင်းတော့မရှိဘူးလို့ကိုပေါက်ကပြောပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ထောင်းဆန်းစုကြည်အပါအဝင်88မျိုးဆက်ចောင်းသားခေါင်းဆောင်တွေလည်းဆရာကြီးဦးဝင်းတင်ကိုတွားရောက်ကြည့်ရှုအားပေးခဲ့ကြပါတယ်။အသက်84နှစ်ပြည့်ခဲ့ပြီဖြစ်တဲ့ဆရာကြီးဦးဝင်းတင်ဟာသူ့မွေးနေ့ဖြစ်တဲ့မတ်လ12ရက်နေ့ည8နာရီကျော်ကျော်လောက်မှာပဲရုတ်တရက်ကျန်းမာရေးအခြေအနေကြောင့်လမ်းမတော်မြို့နယ်မှာရှိတဲ့ Green Cross ဆေးရုံကိုပို့ခဲ့ရတာပါ။ Green Cross ဆေးရုံမှာတရင်ဘတ်နဲ့ချီဆေးကုသခံနေရရကနေပြီးတော့ဆရာဝန်တွေရဲ့အကြံပြုချက်နဲ့ဝစ်တိုရီယာဆေးရုံကိုပြောင်းရွှေ့ကုသခဲ့ပြီးဝစ်တိုရီယာဆေးရုံမှာလည်း ICU အရေးပေါ်ခံမှာတရက်နေခဲ့ရပြီးတဲ့နောက်မှာတော့ရန်ကုန်ဆေးရုံကြီးကိုပြောင်းရွှေ့ကုသမှုခံယူနေတာဖြစ်ပါတယ်။အခုဆိုရင်တော့ကုသမှုခံယူနေတာဟာစုစုပေါင်း1လနဲ့တရင်တစ်ပတ်ရှိနေပြီဖြစ်ပါတယ်ရှင်။ဒါကတော့သတင်းစာဆရာကြီးဦးဝင်းတင်ရဲ့လက်ရှိကျန်းမာရေးအခြေအနေနောက်ဆုံးရသတင်းကိုပြောပြပေးခဲ့တာဖြစ်ပါတယ်။ဒီကနေ့ကတော့ဒီသောရရှင်တို့ရှင်ဒီကနေ့ကတော့ခရစ်တော်ရှင်ပြန်ထမြောက်တဲ့ Easter ပွဲတော်နေ့ဖြစ်တာမို့အမေရိကန်မှာရောက်နေတဲ့မြန်မာပြည်သူတို့ရဲ့ဆုတောင်းစကားတွေကိုလည်းစူးစီးတင်ပြပေးခြင်းပါတယ်။ဒီကနေ့တနင်္ဂနွေနေ့ဟာဆိုရင်တော့ခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားတဲ့ Easter Sunday နေ့လို့ခေါ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်လာတဲ့နေ့ဖြစ်ပါတယ်။ကမ္ဘာတော်မှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေက Easter ပွဲတော်အထိမ်းအခမ်းအနားတွေကိုကြီးကျယ်ခမ်းနားစွာဆင်နွှဲကျင်းပနေခြင်းအမေရိကန်ပြည်ထောင်စုကမြန်မာခရစ်ယာန်တွေကလည်းမြန်မာနိုင်ငံသူနိုင်ငံသားတွေငြိမ်းချမ်းစေကြောင်း Easter အထိမ်းအမှဆုမွန်တောင်းပေးကြတာတွေကိုတော့မတ်ဆုမွန်ကအစူးစီးတင်ပြပေးမှာပါရှင်
။ Easter Sunday နေ့မှာတကဘာလုံးကခရစ်ယာန်တွေကအထိမ်းအခမ်းအနားတွေချိတ်ချိတ်သဲကျင်းပနေကြမှာပဲ။မြန်မာနိုင်ငံမြောက်ပိုင်းကခရစ်ယာန်ဘာသာဝင်တွေအများပြားရှိနေတဲ့ကချင်ပြည်နယ်တွင်းမှာတော့ဒေသတွင်းစီရင်တင်မာမှုတွေဖြစ်နေလို့ဖျားရှိခိုးကြောင်းတွေမှာဘာသာရေးအခမ်းအနားတွေကျင်းပဖို့အခက်အခဲဖြစ်နေကြရပါတယ်။နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်အိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရလို့ဒုက္ခရောက်နေရတဲ့ကချင်ပြည်သူတွေငြိမ်းချမ်းစေကြောင်း Easter နေ့မှာဆူတောင်းပေးနေသူကတော့ American ပြည်တော်စုမှပညာသင်ကြားနေတဲ့ကချင်လူငယ်ကိုမောထွန်းအောင်ပါ။အ
ားပေးချင်တာကျွန်တော်တို့ဘာပြောပြောရခင်ရတို့နဲ့အတူရှိတယ်။တို့နဲ့အတူဝေမျှခံစားပြီးတော့ဆူတောင်းပေးနေတယ်။ကဘာရရမှာရှိတဲ့တို့ရဲ့ညီကိုတွေ၊ချစ်ခင်တဲ့အားပေးထောက်ခံတဲ့လူတွေသူတို့ဆူတောင်းပေးနေပါတယ်လို့နော် Easter Sunday မှာလည်းကျွန်တော်တို့ရဲ့မျောလင်းချက်ချက်ယေရှုခရစ်တော်ကပြန်လည်ပြီးတော့ပေါ့နော်အသေးချင်းကနေစင်ပြန်ထမြောက်သလိုဒီဒုက္ခခံနေရတဲ့လူတွေအားလည်းအတ္တပြန်ပေါ့နော်အတ္တတော်အတ္တတာကိုကျွန်တော်တို့ယေရှုအတ္တပြန်လည်ရှင်ပြန်ထမြောက်တော်မူပြန်လည်ပြီးတော့ဖခင်ရဲ့ကောင်းကြီးမင်္ဂလာပေါ့နော်သူပြေးနေရတဲ့လူရောက်စီတိုင်းကောင်းမွန်တဲ့ဘဝတက်ကိုပြန်လည်ရမယ်ဆိုတဲ့အားလေးကိုကျွန်တော်နေနဲ့ဒီကောင်းကြီးမင်္ဂလာစကားလေးပါချင်ပါတယ်လို့
ခရစ်တော်ကားစဉ်တင်ခံရတဲ့နေ့ Good Friday နေ့အပြီး၃ရက်တာလွန်မြောက်ပြီးတဲ့နေ့မှာတော့သခင်ယေရှုတပန်ရှင်ပြန်ထမြောက်လာတဲ့နေ့ဖြစ်နေ Easter Sunday နေ့ကိုကျင်းပကြတာဖြစ်ပါတယ်
။ Easter Sunday မှာတော့ဒီအထိမ်းအမှတ်ကတော့ Easter Egg ပေါ့နော်။ကျောက်ဦးလေးတွေကိုချင်းချင်းတောင်းတဲ့တယောက်လဲဆောင်ပေးကြတယ်။အတိတ်ပဲကတော့ကျွန်တော်ယေရှုခရစ်တော်ကိုတောက်ကြနေ့မှာဂူတွင်းတကြိုတယ်။ဒါပေမဲ့ရှင်ပြန်ထမြောက်အောင်နေ့ပေါ့နော်ဒီ Easter Sunday မှာအဲ့ဂူထဲမှာယေရှုခရစ်တော်ရှိနေရောပြန်လဲရှင်တန်ထမြောက်သွားပြီပေါ့နော်။တနည်းအားဖြင့်ဒီကျောက်ဦးလေးကempty tomb ပေါ့နော်ဂူထဲမှာလူမရှိတော့တဲ့ဟိုရှင်ပြန်ထမြောက်သွားတဲ့ဂူတင်းကြိုင်ထဲကနေလွတ်မြောက်သွားတဲ့အတိတ်ပဲလို့ဖော်ဆောင်တယ်အထူးသဖြင့် Easter egg လေးတွေလက်ဆောင်ပေးကြတယ်နောက်ဖျားเจ้าမှာကျဲဥလေးတွေနဲ့အလားဆင်ကြတာခလေးတွေဆိုရင်လည်းဥမာ US မှာဆိုရင်တော့တို့တမဒအိမ်မှာပေါ့နော်တို့ကျဲဥလှိန်ကြတယ်ပေါ့နော်အဲ့လိုမျိုး tradition လေးရတော့
Easter Sunday ပွဲတော်နေ့မှာခလေးငယ်တွေကအခုလိုမျိုးကျဲဥကောက်ပွဲတော်ကျင်းပကြသလိုဖျားရှိခိုးเจ้าနေ့မှာလည်း Easter Sunday ပွဲတော်ကိုကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းနယူးယောက်မြို့ကအနုပညာကောလိပ်ပထမနှစ်ကျောင်းသူ Sunday School ဆရာမလုပ်ဖူးတဲ့မတ်ရွှေနှင်းစီကပြောပြပါဗျ
။ဟိုဖျားချင်းကလက်ဝါးကားတိုင်းပေါ်မှာအတေခံပြီးတော့မှသူ့အသက်ကိုသူစွန့်ခဲ့ပြီးတော့မှလူသားတွေအဖြစ်အတွက်ပေးဆက်ခဲ့ပေါ့နော်။တမီးတို့ခွင့်ရနေကြအဲ့လိုမျိုးယုံကြည်တော့ It's a Sunday ကျတော့ဖျားချင်း၃ရက်မြောက်နေ့မှာရှင်ပြန်ထမြောက်နေနေဆိုတော့တမီးတို့ကအဲ့ဒါကိုအလိုလိုနေနဲ့ပြောတယ်ပြီးတော့နောက်ထပ်စိတ်ခံစားမှုတစ်ခုကကလေးပေါ်အောင်ကစားခဲ့တာဆိုတော့ကျဥလိုက်ကောက်တော့ကအရင်ပြောတယ်လေဟိုငါရတဲ့ကျဥချက်မှာချောကလက်ပဲရှိမလားဟိုဂျယ်လီပဲရှိမလားအဲ့ဒါပြောတယ်ပြီးတော့အယုတ်ကလေးရရင်လည်းအရင်ပြောတယ်အဲ့ဒါတည်းအမှတ်တရပါမနက်ဖြန်ဖျားရှိခိုးကြောင်းမှာကြတော့နေ့ချင်းမင်္ဂလာခံမယ်ပြီးတော့နေ့လယ်စာအတူစားမယ်ပြီးတရားဟောတဲ့အစီအစဉ်ကြတော့တင်းအောင်ဖျားဟို Easter Sunday ဘယ်အစားလဲဆိုတာရှင်းပြမယ်ပေါ့
Easter ပွဲတော်နေ့မှာမိသားစုတွေဆုံတွေ့ကြတယ်လို့နှစ်စဉ်နှစ်တိုင်းယေရှုခရစ်တော်ပြန်လည်ရှင်ပြန်ထမြောက်ခြင်းဘာသာရေးနေ့ကိုဗာတီကန်နန်းတော်က Saint Peter ယဉ်ပြင်မှာကျင်းပကြတယ်လို့အမေရိကန်ပြည်ထောင်စုမှာလည်းအင်ဖြူရောမှာသမရမိသားစုကကလေးငယ်လေးနဲ့အတူကျောက်ဥကောက်ပွဲတွေကိုလည်းကျင်းပလေးရှိပါတယ်ရှင
်မဆုမဆူစည်းတင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့ချက်သိန်းထောင်ပေါင်းများစွာတန်မှုရှိတဲ့မူရစေဝါတွေမန္တလေးမြို့မှာဖမ်းဆီးရမိတဲ့သတင်းတပုတ်ကိုပြောပြပေးပါမယ်။မန္တလေးမြို့ချမ်းရည်သာဇံမြို့နယ်တွင်မှာဧပြီလ18ရက်နေ့နဲ့18ရက်နေ့တွင်မှာစိတ်ကြွဆေးအဖြစ်ပြောင်းလဲစေနိုင်တဲ့ချက်သိန်းပေါင်းများစွာတန်မှုရှိတဲ့ Pseudo Ephedrine Anidin ပါဆေးပြား89သိန်းကျော်နဲ့ Ephedrine Hydrochloride Anidin ပါဆေးပြား2သိန်းတို့ကိုဖန်စီရမိခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မန္တလေးမြို့အခြေဆိုင်မူရစ်တပ်ဖွဲ့စုကနေမန္တလေးမြို့ချမ်းရည်သာဇံမြို့နယ်အတွင်းကအိမ်တအိမ်ကိုဝင်ရောက်ရှာဖွေခဲ့ရမှာမူရစ်ဆေးဝါးတွေအဖြစ်ပြုပြင်ပြောင်းလဲရန်လက်ဝဲထားရှိတယ်ဆိုတဲ့ဥပဒေပုံမှန်အရ Pseudo Ephedrine Anidin ပါဆေးပြား89သိန်းကျော်ကိုဖမ်းမိခဲ့တာပါမန္တလေးမြို့အမှတ်6ရဲစခန်းကတာဝန်ရှိရဲရရှိကတော့ဖန်းစီရမိတဲ့မူရစ်ဆေးဝါးတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ။အ
ပြားရည်ကနေပြီးတော့ခွန်ကိုခွန်ကိုတစ်ဆိုတာ။ဖနက်စ်ဖနက်စ်ကိုသိန်းသူကတော့ဘာအိန္ဒိယကချောင်းဆုကျောက်ဆုလို့နာမည်ပေးရတာပေါ့။တန်ဖိုးကတော့အဲကျွန်တော်မူရစ်ကတန်မပေးတာကနေပြီးတော့1000300ခွန်ပြင်းကခွန်4000ပေါ့ဗျာ။ဟုတ်ကဲ့နောက်ဆုံးက၄သူများပြည်လုံး၁၃လုံးခေါင်းသူများခေါင်း၄ထောင်အဲ့ကန်စင်တဲ့အိပ်ပေါ့ဆက်လိုက်ဟုတ်ဟုတ်အမျိုးသားကတော့စူဒိုအက်ဖီဂျင်တရားခံသူတို့ဖွင့်လာတာတရားခံနေပြီလားမိခလာ၄ရက်၄လေးရောက
်နောက်တရက်မှာတော့မန္တလေးမြို့မဟာအောင်မြင်မြို့နယ်ထဲမှာဆက်ဆက်ပြီးဖမ်းမိတဲ့ဆေးဝါး၂သိန်းကျော်နဲ့ပတ်သက်လို့တော့မန္တလေးမြို့အမှတ်9ရဲစခန်းကတာဝန်ကျသူရဲရာရှိကအခုလိုရှင်းပြပါတယ်
အဲ့တော့ဒီလိုအမဒီဆေးရည်ကကျွန်တော်တို့ဟာပါလေစူဒိုအပရင်းဆေးရည်အမ WI မဟုတ်ဘူးဟာဒီကျွန်တော်တို့ဟာမှာကျတော့တိုင်တာနဲ့မှကျတော့အပြားရည်နဲ့ပြီးတော့တိုင်တာပါ2သိန်း6000 8500ဖန်စီပုံမှားတော့ကျွန်တော်တို့ဟာမွေးဆေးဝါးနေစိတ်ကိုပြောင်းလဲနေတော့ဆေးဝါးများဆိုင်ရာဥပဒေပုံမှားအတော်ကတော့မူးငင်းဆုံးစိတ်ပုံမှားပေါ့နော်မူးစိတ်ပုံမှား15ငင်းဆုံး16ခါခွေးငင်းဆုံး19ကာကြီးခါခွေးငင်းဆုံး20ကာကြီးခါခွေးငင်းဆုံး21ဟုတ်ကဲ့အဲ့ပုံမှားနဲ့ဖွင့်တာပါ
သူတို့ပြပြင်းဆိုတော့ကျွန်တော်တို့အမှန်တော့သူကကျွန်တော်တို့ဒါတားမြစ်စီပါပေါ့လူတယောက်ရဲ့ကျမ်းမာရေးရကိုသူကနှစ်ပြားသုံးပြားထိသုံးပိုင်ခွင့်ရှိတယ်တို့တော့ကန့်သက်ချက်နဲ့ကြော်လွန်ပြီးလက်ထဲမှာထားမယ်ဆိုရင်သူကမွေးစေဝါနဲ့စိတ်ကိုပြောင်းလဲစေတော့စေဝါများကိုဟိုပြုပြင်ပြောင်းလဲရင်အလှုံကလက်ဝဲထားတယ်ဆိုပြီးတော့မှကျွန်တော်ဥပဒေအရအဲ့လိုပြဋ္ဌာန်းထားတယ်ခင
်ဗျရှမ်းပြည်နယ်မူဆယ်လာရှိုပြည်တော်စုလန်ဘုံမွန်စိုက်ခင်းနီးမှာတော့မူဆယ်ကနေလာရှိုဘက်ကိုလာတဲ့ကားတစ်စီးကနေကာလာတန်ဘိုး7,200တန်ဘိုးရှိတဲ့စိတ်ကြွစေပြအလုံးရေ6သိန်းကိုရှမ်းပြည်နယ်လာရှိုးမြို့အခြေဆိုင်အမှတ်24မူရီစေဝါတားဆီးနေနေရဲတပ်ဖွဲ့စုလာရှိုးကနေအေပီလာအတွင်းကနေဖမ်းမိခဲ့တာပါရှမ်းပြည်နယ်အရှေ့ပိုင်းဒေသတာချီလိတ်အခြေဆိုင်မူရီတပ်ဖွဲ့စု30ကလည်းအေပီလာအတွင်းမှာပဲကျိုင်းတုံမြို့နယ်ကျိုင်းတုံတာချီလိတ်သွားကားလမ်းမပေါ်မှာ128သိန်းတန်ဖိုးရှိတဲ့ဘိန်းစိမ်းတွေကိုဖမ်းမိခဲ့တယ်လို့တာချီလိတ်မြို့မကာဟိုခန်းရက်ကွက်နေအိမ်တိန်ကနေလဲ7,900ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းပေါင်းအလုံးရေ3,900ကျော်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်။နေ့စဉ်ဆိုသလိုပဲတာချီလိတ်မြို့တပ်ဖွဲ့စု30ကနေရာကနန်းရှိတဲ့စိတ်ကြွစည်းတွေကိုဖမ်းဆီးနေတာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့ရှမ်းပြည်နယ်အတွင်းမှာပဲစိတ်ကြွစည်းပေါင်းအလုံးရေတန်ကနန်းထိဖမ်းဆီးရမိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမှာပြီးခဲ့တဲ့5လခန့်ကစပြီးစိတ်ကြွစည်းတွေဘိန်းပြူဘိန်းစိမ်းနဲ့မူရီစေဝါနဲ့ပတ်သက်တဲ့ဆက်ဆက်ပစ္စည်းတွေကိုမူရီစေဝါတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့တပ်ဖွဲ့စုတွေကဖမ်းဆီးမှုတွေအရှိန်မြှင့်လောက်လာတာကိုလည်းတွေ့ရပါတယ်။မလရှဲနေကတော့ရန်ကုန်တိုင်းဒေသကြီးအမှတ်24မူရီစေဝါတားဆီးနေနေရဲတပ်ဖွဲ့စုဦးဆောင်တဲ့ပူပေါင်းဖွဲ့ဟာမင်္ဂလာတောင်ညွတ်မြို့နယ်ထဲမှာပဲစိတ်ကြွစည်းပေါင်းအလုံးရေ10သိန်းဖမ်းမိခဲ့ကြောင်းနေပြည်တော်ကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။စိတ်ကြွစည်းပြားတွေဖမ်းဆီးရမိမှုတွေကတော့တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံပြီးရင်မြန်မာနိုင်ငံဟာစိတ်ကြွစည်းအများဆုံးဖမ်းဆီးရမိတဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုရုံးရဲ့မကြခင်ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောင်မတ်အေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုလည်းသောရရှင်တို့နဲ့မိတ်ဆက်ပေးချင်ပါတယ်။
ရရှိမြတ်မြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစာတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်စကြံကာလကုန်စည်နှုန်းတက်တာကလည်းအခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအချိန်မှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝန်ထမ်းလာစာတိုးတာဟာရေပုံရအားဖြင့်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူဒန်းစားတွေအမြဲတမ်းအခက်အခဲနဲ့ရင်ဆိုင်ရလေရှိတာကြောင့်ဒီတန်တရားကလွတ်အောင်ဘလို့လှုပ်ဆောင်တင်ပါသလဲဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်က1-239-382-555ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါလေရှင်။ခုကတော့ဒီရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ဖို့ကုလသမဂ္ဂကဘယ်လိုတိုက်တွန်းလိုက်လဲဆိုတာကိုတင်ပြပေးပါပါ။ရာသီဥတုပြောင်းလဲခြင်းရဲ့အကျိုးသက်ရောက်မှုတွေကိုထိန်းချုပ်နိုင်ဖို့ကဘာကြီးအနေနဲ့ဇီဝရုပ်ကျွင်းလောင်စာဆီကနေပို့ပြီးတော့တန့်ရှင်းတဲ့စွမ်းရည်အရင်းအမြစ်တွေကိုပြောင်းလဲအသုံးပြုရလိမ့်မယ်လို့ကုလသမဂ္ဂအစိုးရခန်းစာသစ်တစ်ခုကဆိုပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာအစိုးရကိုယ်စားလှယ်တွေနဲ့သိပ္ပံပညာရှင်တွေဆွေးနွေးခဲ့ကြပြီးတဲ့နောက်တနင်္ဂနွေနေ့ကဒီအစိုးရခန်းစာကိုရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရများရဲ့ဆွေးနွေးပွဲကနေထုတ်ပြန်လိုက်တာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေဒါကိုဘယ်လိုဟန်တားကြမလဲဆိုတာတွေကိုအသေးစိတ်တင်ပြထားတယ်။မကြသေးခင်ကထုတ်ပြန်တဲ့ IPCC အစိုးရခန်းစာနှစ်ဆောင်ထွက်လာခဲ့ပြီးတဲ့နောက်မှာပဲအခုဒီအစိုးရခန်းစာထွက်ပေါ်လာတာဖြစ်ပါတယ်။ဗီဝေသတင်းတော် Rosnee Scrivell ရဲ့သတင်းပေးပို့ချက်ကိုမက်ခင်ဖြူတွေကပြောပြပေးမှာပါ
။ကယ်လီဖိုးနီးယားပြည်နယ်မိုဟာဗီကန္တရရဲကနေအောင်ကြီးစွမ်းအင်ထုတ်လုပ်တဲ့ဒီစီမံကိန်းကြီးကနေတနေ့ကျရင်အိမ်နောက်စု3,400ကိုတန့်ရှင်းတဲ့စွမ်းအင်ထုတ်လုပ်ပေးနိုင်လိမ့်မယ်လို့အန်နာဂျီစွမ်းအင်ဌာနကအကြီးအကဲ David Green ကပြောပါတယ်
။ Our generation of leadership can get the ball rolling and fighting against climate change so that the next generation
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဟန်တားဖို့ကျွန်တော်တို့ခေတ်ခေါင်းဆောင်တွေစပြီးတော့လုံးမသာဒီကနေ့ခေတ်အသက်20ကျော်နဲ့30ကျော်နောက်မျိုးဆက်တွေခေတ်ကြရင်ဒီလုပ်ငန်းစဉ်တွေကိုအပြီးသတ်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်
ဒါကိုတစ်ကမ္ဘာလုံးတိုင်းတာနဲ့စတင်လှုပ်ဆောင်ရမှာဖြစ်တယ်လို့ရာသီဥတုပြောင်းလဲမှုဆိုင်ရာအစိုးရများရဲ့ဆွေးနွေးပွဲကိုဦးဆောင်သူရာဂျန္ဒရာဘချာရီကပြောပါတယ
် If we really want to bring about a limitation of temperature increase
ကမ္ဘာပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မကျော်အောင်အမှန်တကယ်ထိန်းချုပ်ခြင်းနဲ့ဆိုရင်တော့ဘယ်လိုလုပ်နိုင်မလဲဆိုတာကိုဒီအစီရင်ခံစာကနေရှင်းရှင်းလင်းလင်းသိနိုင်ပါတယ
်ကမ္ဘာကြီးပုံပုံပူလွေးလာတဲ့ဆိုးရတဲ့ရာသီဥတုအကျိုးသက်ရောက်မှုတွေပိုပြီးတော့မဆိုးလာစေချင်ဘူးဆိုရင်တော့ကမ္ဘာဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏကို40ကနေ80ရာခိုင်နှုန်းအထိလျှော့ချရမယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ဘယ်လိုလုပ်ရမလဲဆိုတဲ့အဖြေကတော့အားလုံးလိုက်လုပ်နိုင်တဲ့ကိစ္စဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ကာကွယ်ရေးရပ်ပုံငွေအဖွဲ့ကနေသညေကိုဟိန်းက Skype ကနေတဆင်ပြောပါတယ
် There are a handful of things around energy efficiency renewable energy reducing deforestation
မကုန်ခန့်နိုင်တဲ့စွမ်းအင်နဲ့စွမ်းအင်ကိုအကျိုးရှိရှိအသုံးချပြီးတစ်တော့ပြုံးနည်းမှုတွေနဲ့ပတ်အောင်ကျွန်တော်တို့လုပ်နိုင်တဲ့ကိစ္စတချို့ရှိပါတယ်ရာသီဥတုဖောက်ပြန်မှုတွေမဖြစ်အောင်ဓာတ်ငွေထုတ်လုပ်မှုတွေကိုလျှော့ချနိုင်အောင်လုပ်နိုင်တာတွေရှိပါတယ
်မကုန်ခန့်နိုင်တဲ့စွမ်းအင်ရေပြည့်တွေဟာကမ္ဘာစွမ်းအင်လိုအပ်မှုရဲ့ 8.5 ရာခိုင်နှုန်းရှိပြီးနျူကလ িয়ার စွမ်းအင်ကိုပါထပ်ပေါင်းလိုက်မယ်ဆိုရင်တော့20ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့နိုင်ငံတကာရဲ့ကြိုးပမ်းမှုတွေနဲ့လှုပ်ဆောင်ရမယ့်အရာတွေကြားထဲမှာကွာဟချက်တွေရှိတယ်လို့မစ္စတာကိုဟိန်းကပြောပါတယ်ကြည်ကျဲတဲ့လေထုဆွထုတ်မှုတွေကိုထိ ंछ ုပ်ရမှာပို့ပြီးတော့အချိန်ကြာလေလူလူကျဲပါရေးတဲ့သဘာဝပတ်ဝန်းကျင်အတွက်ကုန်ကြစည်ပို့ပြီးများလာလိမ့်ပါပဲလို့အစိခစားကဖော်ပြပါရယ်ရာသီဥတုဖောက်ပြန်မှုဟာပြဿနာရှိတယ်ဆိုတာကိုမဲဆန္ဒရှင်လူလူတွေကလည်းသူတို့ရဲ့အစိုးရတွေကိုပြောရလိမ့်မယ်လို့မစ္စတာကိုဟိကပြောပါရယ
် If we do get that political will and if we can push in that direction that we have the technologies to get started on this problem
တကယ်လှုပ်ဆောင်ခြင်းနဲ့နိုင်ငံရေးဆန္ဒတွေရှိမယ်မှန်မှန်ကန်ကန်တွန်းအားပေးနိုင်မယ်ဆိုရင်ဒီပြဿနာကိုစတင်ကင်တွယ်ဖို့ကျွန်တော်တို့မှာနည်းပညာတွေရှိပါတယ်လူတွေစပြီးပါဝင်လှုပ်လာဖို့ပဲလိုတာပ
ါကမ္ဘာလူမှုအတိုင်းအတာတစ်ခုလုံးဥတုတကွာလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းတွေရှိနေတဲ့အကြောင်းအစိုးရစားကဖော်ပြပါတယ်2012ခုနှစ်ကတက်တန်းကုန်ခဲ့တဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာကြိုးတိုးသဘောတူစာချုပ်ကိုအစားထိုးနိုင်ပေကမ္ဘာလုံးဆိုင်ရာလေထုညီညွတ်မှုလျှော့ချရေးသဘောတူစာချုပ်တရရရှိဖို့ကုလသမဂ္ဂဆင့်ဆက်ကြည့်နိုင်သူတွေကကြိုးစားနေကြပါတယ်ရှင်
မကင်ဖြူထွေးစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်တင်းငွေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်ခုကတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးမှာပ
ါနင်းမြုပ်နေတဲ့ Seawall Town Korea ကတို့တင်မောတွေကိုရေငုပ်သမားတွေဝင်ရောက်ပြီးတော့အလောင်းတချို့ကိုဆွဲထုတ်နိုင်ခဲ့ကြပါတယ်အခုအချိန်အထိအတည်ပြုနိုင်သလောက်သေဆုံးသူ56ယောက်ရှိသွားပြီးတော့ပြောင်းဆုံးနေစဉ်246ယောက်ကတော့ဒေသလားရှင်သလားမသိရသေးပါဘူးဒေဆုံးသူအများပြားဟာအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ကြပါတယ်ခရစ်ယာန်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်အမြတ်ဆုံးနေ့ဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့အီစတာနေ့ကိုကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေဆင်နွှဲနေကြပါတယ်ဗာတီကန်ကစိန့်ပီတာစ်ယဉ်ပြင်မှာဒီကနေ့ကျင်းပတဲ့အီစတာဝတ်ပြုဆုတောင်းပွဲကိုပိုပ်ယိုဟန်မင်းကြီးဖရန်စစ်ကဦးဆောင်ကျင်းပပါတယ်ပိုပ်ယိုဟန်မင်းကြီးရဲ့အီစတာဝတ်ပြုဆုတောင်းပွဲကိုထောင်ပေါင်းများစွာသောကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေလာရောက်ပြီးတော့တရားနာခဲ့ကြပါတယ်။အီစတာရုံးပိတ်ရက်အတွင်းမှာပဋိပက္ခတွေကိုရပ်ထားမယ်လို့ကြေညာထားတာကိုချိုးဖောက်ပြီးတော့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အပေါ်မှာအင်မတန်စိတ်ဆိုးရတယ်လို့ရုရှားတို့ကပြောပါတယ်။ရုရှားလိုလားသူတွေထိန်းချုပ်ထားတဲ့ဒီစစ်ဆေးရေးစခန်းတစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့ပြီးတော့တယောက်ထက်မနည်းသေဆုံးသွားတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုဘာကြောင့်ဖြစ်တယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးဘူးလို့လည်းတာဝန်ရှိသူတွေကဆိုပါတယ်။ပါကစ္စတန်နိုင်ငံတောင်ဘက်မှာတော့ဒီနောက်တွဲရင်တက်ထားတဲ့ထွန်ဆက်ကိုခီးသည်တင်ဘတ်ကအနောက်ကနေပြီးတော့ဒီကနေ့ဝင်တိုက်မှုကြောင့်42ယောက်ထဲမှနေသေဆုံးပြီးတော့18ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံရဲ့မြောက်ပိုင်းပန်နူအဟိုးမြို့နားမှာသွားနေစဉ်ဘတ်ကထွန်ဆက်ကိုဝင်တိုက်တာလို့ရဲကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကတော့မန္နန္ဒာချမ်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ White Sonic ဖြစ်ပါတယ်ရှင်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.